ပြီးခဲ့တဲ့ရက်ကရွာသားဆက်သက်ဦးရရဆက်ဆက်အသက်ခံထားရတဲ့ဒုံတော်ကျေးရွာအနီးအနားမှာတောက်ကြံနေမနဲ့10နာရီလောက်ကပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အဲ့အနီးအနားကရွာသားသူက VOA ကိုပြောပါတယ်။စစ်ကောင်စီကလက်နက်ကြီးတွေဆက်တနက်တွေဇက်တိုက်ပြစ်ခတ်နေတာလို့ပြောပါတယ်။
တယ်နိုင်လောက်ကစပြီးတော့အဲ့လိုပြစ်ခတ်မှုဖြစ်တာညမားအကြောင်းလောက်ကနေစပြီးဖြစ်တာအဲ့မှာဖြစ်ပြီးတော့တို့အိမ်မှာတောင်ပတ်ဒုံတော်ဘက်ကိုကူးသွားတယ်အဲ့ဘက်မှာလည်းဆက်ပြီးတော့ကတိုက်ပြစ်ခတ်မှုတွေဆက်ပြီးဖြစ်နေတယ်အပြန်လန်သဘောမျိုးတော့ဟုတ်မယ်မထင်ဘူးတို့ဒီမိုင်းခွဲပြီးတော့ရမ်းပြီးတော့ဘယ်လိုပြစ်တယ်လို့ပဲထင်ရတာပေါ့လေအဲ့ဒီဒီဆက်တနက်တွေလည်းဒီကတိုက်ပြစ်တယ်နောက်ပြီးလက်လက်ကြီးစံတွေလည်းကြားရတယ်မိုင်းခွဲတဲ့အတန်တွေလည်းကြားရတယ်
ခုပြစ်ခတ်မှုဖြစ်တဲ့နေရာကတော့ဆလင်းကြီးမြို့နယ်နဲ့ရဲမပင်မြို့နယ်အဆက်ရမားချောင်းတစ်ဖက်တစ်ချက်ကကြေးရွာတွေဖြစ်ပါတယ်။အနီးအနားကြေးရွာတွေကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်ဒုံတော်ရွာပြစ်ခတ်မှုဖြစ်ခဲ့တဲ့ကဘေးလွတ်ရွာကိုထွက်ပြေးနေကြတာလို့ပြောပါတယ်။ဆလင်းကြီးမြို့နယ်ရမားချောင်းတောင်ဘက်ကဒုံတော်ကြေးရွာ၊ကံကုံကြေးရွာ၊ကုံတော်ကြေးရွာ၊ရွာသာကြေးရွာနဲ့ရဲမပင်နယ်ရမားချောင်းမြောက်ဘက်ကထန်တော်ကြီးကြေးရွာ၊ကြီးစာကြကြေးရွာ၊ဘိန်ရွယ်ချောင်းကြေးရွာ၊မြရွှေစီကြေးရွာ၊အန်တုံပင်ကြေးရွာရွှေပေကုန်းကျွော်ရိုးကဒေသခံတွေအကုန်လုံးပြေးနေကြတာလို့ဒေသခံတွေကပြောပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအချိန်ကြာလာတာနဲ့အများအစာရေးတောက်ရေးအခက်အခဲဖြစ်နိုင်တယ်လို့ဘေးလွတ်ရပ်ကိုထွက်ပြေးနေတဲ့ဒေသခံသူကပြောပါတယ်
။ကလေးလူကြီးအကုန်ပါတာပေါ့ဗျာ။ဒီတိုင်းစားတောင်းမှုကတော့ဒီလိုပဲတဦးနဲ့တဦးပြင်းဖေးမှပြီးတော့ဆန်တမီကြီးရင်တယောက်တယောက်တစ်ခွက်စီကြီးတဲ့လောက်ပေါ့။ညအူစားပေါက်ကြတာပေါ့။ကိုနေခါကဒေတာနဲ့အဲတခြားနေရာနဲ့တော့နေရာချင်းတော့မတူဘူးပေါ့ပြည်ရောရဲဆိုတော့အကုန်တားနေရခါအစုံတော့ဟိုလုံးလုံးလောက်လောက်ပြီးသွားလို့တော့မရဘူးပေါ့ဗျာနိုင်တော့ပဲပြည်ပြီးတော့သွားတာဆိုတော့တော့ရစီရင်တော့မလွယ်ဘူးတော်တော်လေးတော့ကြည့်ရလေးနေပဲစားတော့ရှိတဲ့ဒီနာမီတော့ရှိတဲ့လူကလည်းကိုကြီးကတော့ကိုကြီးကြတာပေါ့
ဒီဇင်ဘာ9ရက်နေ့ညကဆလင်းကြီးနယ်တောင်ဘက်ကိုစစ်ကားနှစ်စီးဆင်းလာပြီးဒုံတော်ရွာနာမှာတစည်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတစည်းကတော့လှည့်ပြန်သွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။တောက်ကြနေမနက်မှာလဲရင်းမပင်နဲ့အမှတ်28ရဲတပ်ရင်းဖေးကအုံတုံပင်ကျေးရွာထဲဝင်ပြီးပြန်ထွက်လာတဲ့စစ်ကောင်စီအဖွဲ့တွေကိုရင်းမပင်ဒေသခံကာကွယ်ရေး PDF ကမိုင်းသုံးလုံးဆွဲတိုက်ခိုက်ခဲ့တယ်လို့ဆက်ပြီးပြောပါတယ်။စစ်ကောင်စီကဒီလိုမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်တစ်ဖက်သက်ရန်တမ်းပစ်ခတ်နေတာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
။ဖတ်တတ်ပြတာပဲရှိပါတယ်။တော့မိုင်းဆွဲပြီးတော့ကျွန်တော်ကဒါကျွန်တော်ဖုံးရမယ်။ကျွန်တော်မိုင်းဆွဲပြီးတော့ကျွန်တော်တို့ဆုတ်လာခဲ့တော့ဒီလူလူကတော့တယောက်မှမရှိတော့ဘူး။အဲ့ဒါမှရွာတယ်။မင်းညတွေကမင်းညမဟုတ်ဘူးတနေ့ကဒုံတော့ဖြစ်စဉ်အဲစဖြစ်တော့ကလေးကအဲ့ရွာတွေမှာအခုလူမနေကြတော့ဘူး။အဲ့တော့သူတို့ပထမဆုံးအဲ့စမဒရာရဲ့တောင်မှရှိတဲ့ကျေးကြရွာသူတို့စိတ်ကြင်ဝင်မှုရယ်ကိုမူပြီးသူပြန်တက်လာပြန်တက်လာပြီးတော့အဲဆိုးဆိုးတုံတော့ရွာတွေမှာသူတို့ထမွေရယ်ပေါ့မူပြီးတော့ခုအဲ့ရနေကြတော့သူပြန်ပြီးဆက်ထုတ်ခေါ်လာပေါ့
ဆလင်းကြီးနဲ့ရင်းမပင်နဲ့အဆက်မှာစစ်ကောင်စီကမိုင်းဆွဲတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအခုသတင်းရေးပြီးတဲ့အချိန်ထိစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ